စကိုင်းတိုင်းဒေသကြီးရွှေဘုံမြို့မှာစစ်တပ်နဲ့ရဲတွေစနေနေ့ညကဖမ်းဆီးတာခံခဲ့ရတဲ့ကြပြားဆရာခက်တီဟာတနင်္ဂနွေနေ့မှာတေဆုံးသွားတယ်လို့သူ့မိသားစုဝင်တွေကပြောပါတယ်။အသက်45နှစ်ရှိပြီဖြစ်တဲ့ကြပြားဆရာခက်တီဟာကလဲမြို့ဇာတိဖြစ်ပြီးဆင်အာနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်တင်းရှောင်နေစဉ်အဖမ်းခံခဲ့ရတာပါ။စနေနေ့ကသူနဲ့အကြမ်းမဖက်အာနာဖီဆိုင်စီကင်မှာပါဝင်တဲ့သူ့ဇနီးမချောစုကိုစစ်ဆေးမင်းမြန်းဖို့စစ်တပ်နဲ့ရဲကရွှေဘိုကနေခေါ်ဆောင်သွားတာဖြစ်ပြီးတနင်္ဂနွေနေ့မနက်မှာတော့သူ့ရုပ်လောင်းကိုသာဇနီးဖြစ်သူကမုံရွာစစ်အုံကနေပြန်ပြီးရခဲ့တယ်လို့ Writers သတင်းမှာဖော်ပြထားပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရဲ့အသင်း AAPB ကတော့သူဟာစစ်ကြောရေးစခန်းမှာညှဉ်းပန်းနှိပ်စက်စစ်ဆေးမင်းမြန်းတာခံခဲ့ရတဲ့အတွက်စစ်အုံကိုပို့ချိန်မှာတည်ဆုံသွားတာလို့ပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးတည်ဆုံရတဲ့ကြပြားဆရာအနည်းဆုံး3ယောက်ရှိပြီဖြစ်ပြီးမုံရွာကသူ့တငယ်ချင်းကေဇဝင်းကလည်းမတ်လအစောပိုင်းတုန်းကပြုတ်လုတဲ့ဆီအာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲမှာတနက်ချီထိမှန်တည်ဆုံခဲ့ရတာဖြစ်ပါတယ်။ဆီအာနာဘန်တွေကခေါင်းတွေကိုတနက်နဲ့ပြစ်နေပေမဲ့တော်လန်ရေးဆိုတာနှလုံးသားထဲမှာရှိတာကိုသူတို့မသိကြဘူးလို့ကြပြားဆရာခက်တီကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားတာပါ။